Lamen net ထောက်23ဆုံးနှစ်မှာကျင်းပဖို့မှန်ထားတဲ့စစ်ကောင်စီရုပ်ောက်ပွဲကိုဆန့်ကျင်ပြီးစကိုင်းတိုင်းတွင်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိနေပါတယ်စစ်ကောင်စီလုပ်တဲ့နိုင်ငံရေးမှာပူးပေါင်းပတ်သက်မှုမလုပ်ကြဖို့ရည်ရွယ်ပြီးလှုပ်တာလို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာဆီယနာသိမ်မီနှစ်နှစ်ပြည့်တဲ့နောက်ပိုင်းစစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အသည့်အမှတ်မပြုကြဘူးအတွက်ရည်ရွယ်တိုက်တွန်းတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်လို့ဆလင်းကြီးရင်းမပင်ရွာပေါင်းစုံတပိတ်ဦးဆောင်သူကိုလွမ်းသူက VOA
မြန်မာပိုင်းကိုအခုလိုပြောပါတယ်ပြီးတော့ရွေးကောက်ပွဲကျင်းပါပြီးတော့မှာသူကဒီရွေးကောက်ခံတမနာလုပ်ဖို့ကြိုးစားအားထုတ်နေပေါ့နော်အဲဒါကိုလေဟိုကျွန်တော်တို့လူတို့ဒီအလုံးကဒီလိုမျိုး ဒီဖတ်တာဆာကလုံးမဲ့အဲခင်ကြီးတို့တော့လုပ်ငန်းစဉ်မြေတို့တော့နိုင်ငံရေးလမ်းစဉ်မှာကျွန်တော်တို့ပတ်သက်စရာပူးပေါင်းစရာအကြောင်းမရှိဘူးအဲအဲ့ဒါမှဒီကအရေးကြီးဆုံးပေါ့စစ်ကောင်စီကိုနိုင်ငံရေးရထွက်ပေါ်ဖို့ပေးဖို့ကအရေးကြီးဆုံးကဒီရွေးကောက်ပွဲကိုရရနီးလန်းတဲ့ကျွန်တော်တို့ကမပတ်သက်ကြဘူးလူလူတွေကအတိတ်မှာမပြုကြဘူးလောကမှာမပူပေါင်းကြဘူးဆိုတဲ့ဒီအတိတ်ပဲမျိုးနဲ့က
င်ဆန္ဒပြတာကိုကလေးမျိုးမှလည်းနိုဝင်ဘာလ28ရက်မနေ့တုန်းကစပြီးပြုလုပ်ခဲ့ကြပါတယ်။ဒီစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုစန့်ကျင်ကြောင်းဆန္ဒပြနေတာကိုဒီထက်ပိုပြီးတော့အင်အားကောင်းကောင်းနဲ့အရှိန်မြင့်ပြီးတော့ပြုလုပ်သွားဖို့ရှိတယ်လို့ကလေးမျိုးတပိတ်ခေါင်းဆောင်ကိုဘိုက်ပူကပြောပါတယ်။
ဖြစ်အားလားရှင်ရဲ့ဒီကျွန်တော်တို့ရဲ့ထပ်ပေါက်ပေါ်တော့သူတို့နိုင်ငံရဲ့ထပ်ပေါက်လာရွေးကောက်ပွဲတစ်ခုပဲရှိတယ်အဲ့ဒီရွေးကောက်ပွဲအားလည်းအဲ့ဒီအတူရောင်ရွေးကောက်ပွဲပဲဖြစ်တာပေါ့နော်အဲ့ဒါအလုံးဒီရဲ့တိုင်းပဲပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလေးတွေတန်းဆန်တည်သူတည်ရလုံးနေတယ်အဲ့ဒီရွေးကောက်ပွဲကိုမထောက်ခံဘူးဒါပြီးတော့ကျွန်တော်တို့တည်သူတည်ရလုံးမျော်လင့်နေအစ်မနဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုပန်းနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ရင်ချက်နဲ့ကျွန်တော်တို့ဒီနေ့ဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါဗျာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမနေ့ကစတယ်ဗျာဟုတ်ကဲ့နောက်ပိုင်းလေးဒီကျွန်တော်တို့ကလေးဒေတာမှရှိတဲ့ဒီကလေးဒေတာတဝန်းလုံးမှရှိတဲ့ဒီတို့တည်းလုံးနေနဲ့ညီမျိုးမျိုးလူထုအများအများပြားနေတော့ကျွန်တော်တို့ဆက်လက်ပေါ်ဆောင်သွားဖို့ဒါကြောင့်အဲ့ဒီရွေးကောက်ပွဲကိုမထောက်ခံချောင်းချောင်းအဲ့ဒီရွေးကောက်ပွဲကိုမချိုးဆိုချောင်းပြတာဖို့နဲ့ဆက်လက်အရှိန်ဟုန်နဲ့ပေါ်ဆောင်သွားဖို့ရှိတယ်ဗျာဟုတ်
မြေပြင်မှာဆန္ဒပြလှုပ်ရှားမှုတွေမလုံနိုင်ကြတော့တဲ့စစ်ကောင်စီကနေထိန်းချုပ်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲမှာမပါဝင်မှုမပူပေါင်းမှုအတွက်ထိရောက်တဲ့နှိုးစော်တိုက်တွန်းမှုတွေလုံနိုင်ဖို့ကိုလည်းစ조사နေကြပါတယ်လို့စလင်းကြီးရင်းမပင်ကျေးရွာပေါင်းစုံတပိတ်အဖွဲ့ကကိုလွမ်းသူကအခုလိုပြောပြပါတယ
်ဒီမြေပြင်တပိတ်လှုပ်ရှားမှုတစ်ခုလဲဆိုရင်တော့ကျွန်တော်ထင်နေဒီတပိတ်လှုပ်လို့မရတဲ့ဒေတာကတပိတ်လှုပ်ရှားမှုတွေမရှိတဲ့ဒေတာတော်လည်းအကြောင်းကြောင့်တော့ဒီအားနဲ့ဒေတာပြင်းဒီအကြံပေးစုဟိုဒီကြီးထုတ်ထားတယ်ပေါ့နော်နေရာမျိုးတွေမှာရှိတဲ့လူထုကတော့ကျွန်တော်ဘာလို့ပေးရမလဲဆိုတော့သတင်းမီဒီယာတို့ဘာလို့ကနေကျွန်တော်တို့ပေးရမှာပေါ့လေဆိုတော့ဘလော့ရဲ့လှုပ်ရှားမှုဒီ strike တခုလေးရဲ့လှုပ်ရှားမှုသက်သက်ဆိုရင်တော့ဒါအဲ့တော်လေးအားကောင်းတဲ့ဒေတာလူထုကတော့တည်ကြတယ်ဟိုအမှုပေါင်းပေါ့လေတိုးတော့ခုနကပြောတဲ့အမပြောသလိုပဲအကြောင်းကြောင့်ကြောင့်ဟိုလှုပ်ရှားလို့မရတဲ့ဒေတာလူထုကကျတော့ဟိုတတိပြုမှုရသူရှိတယ်ဒီမျိုးပြုရအဲ့တော့အကုန်လုံးတော့ကျွန်တော်ဒီလက်ရှိလှုပ်ရှားမှုတခုတည်းနဲ့တော့အကျိုးအလုံးလောက်ကျုံနေတဲ့အကျိုးတရားမရနိုင်ဘူးပေါ့လေအဲ့တော့ကြောက်တော့မှကျွန်တော်တို့ကဒီနင်းနာဆိုပေါ့ဒီမြေပြင်ရောဒီမီဒီယာတွေရောဒီပလက်ဖောင်းပေါင်းစုံကနေကျွန်တော်တို့ဒီသွားမယ်ဆိုရင်တော့အဲ့တတိပြုလာနိုင်တယ်လို့မြင်နေပေါ့နော
်စစ်ကောင်စီကနေပြုလုပ်ကျင်းပမဲ့ရွေးကောက်ပွဲကိုစန့်ကျင်ကြဖို့နှိုးစော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုစကိုင်းတိုင်းတွင်းကကလေးမုံရွာရင်းမပင်ဆလင်းကြီးကဏီချောင်းဦးစတဲ့ဒေသတွေမှာဒီလနိုဝင်ဘာလကနေစပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်မြမစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲတွေကိုနောက်နှစ်ဩဂုတ်လလောက်မှာလုပ်နိုင်အောင်ရည်မှန်းထားပြီးတော့ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်ဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောထားပါတယ်မြမလူခွေရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့စစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲဟာအတုအယောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိပါဘူးဆိုပြီးပြောဆိုထားပါတယ်ရှင်
မဆမွန်တင်ပြပေးခဲ့တာပါခင်ဗျာ